ကချင်ပြည်နယ်ဟိုပင်မြို့အထက်ဝက်ကုန်းတရာဒီကနေ့မိုင်းခွဲတက်ခတ်ခံရတာကြောင့်ကုန်တင်ကားကြီးတွေဖြတ်သွားလို့မရတော့ပါဘူးလောလောဆယ်မြေထားအသွားအလာလည်းရပ်ဆိုင်ထားနေရပ်ဆိုင်ထားတာဖြစ်တဲ့အတွက်မြင်းကြီးနားနဲ့ကချင်အထက်ပိုင်းမှာကုန်စီစစ်စစ်မှုခက်ခဲပြီးကုန်စင်းတို့မြင့်တက်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုညင်းညာကပြောပြပါမယ်ခင်ဗျာ
ကချင်ပြည်နယ်ဟိုပင်မြို့အထက်ဝက်ကုန်းတရာဟာမန္တလေးမြေကြီးနားကားလမ်းပေါ်မှာရှိတာဖြစ်ပြီးမျိုးအတွက်သွားရေးလာရေးအရေးကြီးတဲ့တရားတစ်ခုဖြစ်ပါတယ်။တနင်္လာနေ့ည8နာရီလောက်ကဒီတရားမိုင်းခွဲတိုက်ခိုက်ခံရတာကြောင့်တရားတချမ်းဟာလုံးဝပျက်စီးသွားခဲ့တာပါ။ဒါနဲ့ပတ်သက်ပြီးဟိုပင်ဒေသခံတဦးက VOA ကိုအခုလိုပြောပါဗျ။ဒီ
ကနေ့ဖြစ်တဲ့ကကြီးရောသုံးလို့မရဘူး။သွားလာကြအခုတိတ်သွားပါလေ။ကားကြီးရောသွားလို့ချက်တော့ယူပေါ့။20ဘီးမျိုး6 6ဘီးမျိုးဆိုတော့တောင်းလမ်းမရှိဘူးပေါ့။အဲဒီကားကြီးကြီးရတော့ကျွန်တော်နဲ့ရင်းတကတိချောင်းကိုကြည့်တရားလူကရှိတယ်တရားတရားပေါ့ကားကြီးရတော့ကိုင်းလာတ
ယ်တရားမိုင်းခွဲတိုက်ခိုက်မှုမှာမိုင်းထောင်သူလို့ယူဆရသူတူဟာပောက်ကွဲမှုအတွင်းခန္ဓာကိုယ်တစစီဖြစ်ဒေဆုံးခဲ့ကြောင်းနဲ့မားရှာသွားသူတယောက်ကလည်းတရားအကူမှာစိုက်ကဲထိုးကြဒေဆုံးခဲ့ကြောင်းကြားသိရပေမဲ့တေချာမသိရကြောင်းဟိုပင်ဒေသခံကဆက်ပြောပါတယ်ဟိုပင်မြို့အရှိတ်နန်းရင်ရွာဘက်ကိုသွားတဲ့ကွင်းလန်းကတော့မြေလန်းဖြစ်တာကြောင့်မိုးတွင်းမှာသွားရေးလာရေးအတွက်အခက်အခဲရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဧပြီလ28ရက်နေ့ညနေပိုင်းမှာလဲဟိုပင်နဲ့ကြာကွင်းကြီးကျေးရွာအကြားမှာရှိတဲ့တဝက်ချောင်းကိုဖျက်ကူးတဲ့ကားလမ်းနဲ့ရထားလမ်းလဲမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်အဲဒီတုန်းကကားလမ်းကဆိုးဆိုးရွားရွားမထိခိုက်တာကြောင့်ကားတွေပုံမှန်သွားလာနိုင်ပြီးရထားလမ်းကတော့အတော်လေးပျက်စီးသွားခဲ့ပါတယ်ဒါပေမဲ့လဲမန္တလေးမြေကြီးနားရထားတွေရပ်ဆိုင်နေတာကြောင့်ဒေသခံတွေအတွက်ထူးထူးခြားခြားတက်ရောက်မှုမရှိခဲ့ပါဘူးအခုတော့ကားလမ်းဆက်သွယ်ရေးကိုအားကိုးနေရတဲ့ဟိုပင်မြို့ကဝက်ကုန်းတရားပေါ်ကုန်တင်ရင်အကြီးတွေဖြတ်တန်းလို့မရတော့ဘူးဆိုရင်မြကြီးနားနဲ့ကချင်ပြည်နယ်အထက်ပိုင်းကိုကုန်စီပို့ဆောင်ဖို့ခက်ခဲပြီးဈေးနှုန်းတွေမြင့်တက်လာမှကိုစိုးရိမ်ရကြောင်းကချင်ပြည်နယ်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ဦးလမိုင်ကွန်ကြာကသုံးသပ်ပါတယ
်။ကားသေးရခီးသွားရတယ်ကတော့သွားလို့ရတယ်ဆိုလို့ပြမယ်လေ။ကုန်ကားကြီးကသွားလို့မရဆိုတော့ကုန်ဈေးနှုန်းတွေကတော့ကမကမဖြစ်လာမလားဆိုတော့စိုးရိမ်ချက်တော့ရှိတယ်ပေါ့လေ
။ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်ပြည်နယ်ရွှေကူမြို့ကနေဗမော်ဘက်ကိုစံတက်လာတဲ့သင်္ဘောတွေမှာတက်ရိတ်ခါတွေတည်ဆောင်နေဆိုပြီး KIA ကပြစ်ခတ်တိုက်ခိုက်တာတွေလည်းရှိခဲ့တာပါတနင်္လာနေ့ကစစ်ကောင်စီနဲ့ကချင်လက်နက်ကိုင် KIA အကြားပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့တဲ့မိုးမောက်မြို့နယ်မြို့သစ်ကုံလောဘက်မှာတော့ဒီကနေ့အနေငယ်ငြိမ်သက်နေကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့မနက်ပိုင်းမှာလက်နက်ကြီးပြစ်ခတ်တံတချို့ကြားခဲ့ရပေမဲ့တိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်းလည်းပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်စန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြန်လည်စတင်ခဲ့တာပါလက်ရှိအချိန်တွေမှာကချင်ပြည်နယ်အတွင်းဆန္ဒပြတာတွေဘုံပေါက်ခွဲတာတွေဆက်တိုက်ရှိနေသလိုပြစ်ခတ်နှိမ်နှင်းတာတွေဖမ်းဆီးတာတွေလည်းရှိနေပါတယ်စစ်တပ်နဲ့ KIA အကြတိုက်ပွဲတွေကလည်းကချင်ပြည်နယ်သာမကစကိုင်းတိုင်းဒေသကြီးခန်းနီမြို့နယ်အထိကျယ်ပြန့်လာနေပါတယ်ခင်ဗျာ
ကိုညင်းညာပြောပြခဲ့တာပါခင်ဗျာ